အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ဒီတစ်ပတ်တော့ COVID-19 ရောဂါပိုးအကူးဆက်ခံရမှုရှိမရှိစမ်းသပ်စစ်ဆေးမှုတွေဘယ်လိုလုပ်ရလဲဆိုတာကို American နိုင်ငံ UTMB Texas စစ်တပ်ကသူ Galveston မှာရှိတဲ့အမှုစီဝါပေးတာဓာတ်ခွဲခန်းကဒေါက်တာချူမြတ်သေးကိုနေနဲ့ဆက်ပြပေးမှာပါ။ကျွန်မစဉ်းစားတာပါ။နှစ်ကုန်ပိုင်းမှာတရုတ်နိုင်ငံကစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါအတွက်အရေးပေါ်အခြေအနေဖြစ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးက2020 January 30မှာသတ်မှတ်လိုက်ပြီးမတ်လ17ရက်နေ့မှာတော့ကမ္ဘာ့ကပ်ရောဂါဖြစ်တဲ့ကြေညာလိုက်တာပါ April 23ရက်နေ့မှာတော့ကမ္ဘာတလွှာနိုင်ငံပေါင်း185နိုင်ငံမှာရောဂါအကူးဆက်ခံရသူက2,639,000ကျော်နဲ့သေဆုံးရသူက138,000ကျော်ရှိနေပါပြီဒါပေမဲ့ပြန်ပြီးတက်တာလာသူကလည်း9,400နေပါရှိနေပါတယ်။ဒီကာယောဂါတန်ကိုအဆိုးအဝါးဆုံးခံနေရတဲ့အမေရိကန်နိုင်ငံမှာတော့နှစ်ဆန်းဓာတ်ခွဲခန်းပညာရှင်တွေရဲ့ကျေးဇူးကိုဂုဏ်ပြုတဲ့သတင်းပတ်ဖြစ်နေသတ်မှတ်ထားပြီးဒီနှစ်2020အတွက်တော့ April 19ရက်ကနေ25ရက်နေ့ထိဖြစ်ပါတယ်။ဒီနှစ်ဆန်းကစပြီး COVID-19 ကာယောဂါဆိုကြောင့်ဝေဒနာရှင်တွေနဲ့အတူစိတ်မောလူမောဖြစ်ကြရတဲ့ဆေးဝါးတန်းတွေထဲမှာဓာတ်ခွဲခန်းပညာရှင်တွေလည်းပါပါတယ်။ဒီဓာတ်ခွဲခန်းပညာရှင်တွေဟာကိုရိုနာဗိုင်းရပ်စ်ရောဂါရှင်တွေနဲ့ဓာတ်ရိုက်မထိတွေ့ရပေမဲ့ရောဂါပိုးရှိမရှိစမ်းသပ်ဖို့ယူထားတဲ့ဇီဝနမူနာတွေနဲ့ထိတွေ့ဆက်ဆံရတာကြောင့်အန္တရာယ်ကြီးပါတယ်။ဒါပေမဲ့ဓာတ်ခွဲခန်းတွေမှာလိုက်နာရမယ့်စီးမြင့်တွေကိုလိုက်နာပြီးစစ်ဆေးပေးနေတယ်လို့ဒေါက်တာချူမြတ်သွေးကပြောပါတယ်
။ပြောရမယ်ဆိုရင်တော့ front line မှာ specimen နဲ့တွေ့တယ် COVID-19 virus P9 နဲ့ specimen တွေအကုန်လုံးနဲ့တွေ့တာပေါ့နော်။ဒီ laboratory guideline အတိုင်းတွားတယ် lab မှာ standard precaution ကကြတော့အိမ်ဝတ်တဲ့ဒါက standard precaution။ Now we also have two level ရှိတဲ့ biosafety cabinet ထဲမှာဒီ sample တွေကိုစမ်းသပ်ရတယ်၊ကန်ရတယ်လို့မျိုးလုပ်ရတယ်။
အခုလိုစစ်ဆေးစမ်းသပ်မှုလုပ်ဖို့အတွက်ယောဂါလက္ခဏာပြနေတဲ့လူနာရီစီကဖြစ်စေ၊ဘာယောဂါလက္ခဏာမှမပြတဲ့လူရီစီကဖြစ်စေ၊ဇီဝနမူနာကိုယူတဲ့အခါဘယ်နေရာကနေယူရတာပါလဲ
။ Nasal pharyngeal လို့ခေါ်တာပေါ့နော်။နှာခေါင်းကနေပြီးတော့ဒီလုံကအတွင်းပိုင်းထိပေါ့နော်။ဝါခွန်းတန်နဲ့အဆုံးထိထိုးရတယ်။အဲ့ဟာကအဓိကယူရတယ်။ FDA ကနေပြီးတော့ဖွင့်ပြထားတဲ့နမူနာပေါ့။ဒါပေမဲ့တချို့ကကြတော့အကောင်ကနေပြီးတော့လည်းယူကြတယ်ဒါလည်း FDA ကနေပြီးတော့ထွင်းချက်နည်းနည်းပေးတာအဲ့နှစ်ခုပဲအတိတ်ကအစုပ်လမ်းကြောင်းရဲ့အပေါ်ပိုင်းနမူနာကိုပဲယူဖို့ရတယ်ပေါ့နော်အောက်ပိုင်းအတွက်ကိုကြတော့ FDA ရော CDC ရောဖွင့်မပြုတာသေးဘူးဒီ lab တွေမှာဥပဒေနဲ့ညီဖို့အတွက်ကိုအသက်ရှူအဲ့လမ်းကြောင်းရဲ့အပေါ်ပိုင်းကိုပဲဒီယူကြပေါ့နော်နှာခေါင်းရဲ့ဒါဆိုရင်ဟိုအတွင်းဆုံးအကောင်အတွင်းဆုံးရဲ့ညာတော့အပြေကနှာခေါင်းမှာယူကြရပါတော့
။ COVID-19 ရောဂါအတွက်ဇီဝနမူနာယူပြီးစမ်းသပ်စစ်ဆေးမှုတွေလုပ်တဲ့အခါဒီရောဂါအတွက်ပိုးရှိမရှိဓာတ်ရိုက်စစ်ဆေးတာကအဓိကအပြင်တနည်းပဲရှိတယ်လို့ပြောပါတယ
်။ main ဒီလမ်းအကြတော့တစ်ခုပဲရှိတာပေါ့နော်။ virus ရဲ့ nucleic acid ကိုဒါဆို genetic material ပေါ့နော်။အဲ့ဟာကိုသုံးပြီးတော့အဲ့ဟာကိုစမ်းသပ်ရတဲ့နီးဒီတနည်းပဲရှိရဲ့။နီးကတနည်းတည်းပဲဒါပေမဲ့ form ကအမျိုးမျိုးပေါ့နော်။
COVID-19 ရောဂါအတွက် WHO ကချထားပေးတဲ့စံစမ်းသပ်စစ်ဆေးမှုက RT-PCR နည်းပဲဖြစ်ပါတယ်။ဒီလိုရောဂါပိုးရှိမရှိဓာတ်ရိုက်စမ်းသပ်နိုင်တယ်လို့အခုခါမှာရောဂါပိုးကိုခုခံကာဝယ်ဖို့ကိုယ်ရေကကိုယ်ခံအားထုတ်ပေးမှုရှိမရှိကိုပါစမ်းသပ်ပြီးဒီရောဂါပိုးကိုခြေရာကောက်နိုင်တယ်လို့လည်းပြောပါတယ်
။ဒီရောဂါရှိမရှိကိုကြည့်ကြစမ်းသပ်တာအခုပြောတဲ့ RT-PCR နည်းကတော့ကြည့်လားမရှိလား definite ပေါ့နော်စမ်းသပ်တာနောက်တစ်ခုကကြတော့ဒီရောဂါရလို့ကိုယ်ခံအားထွက်လာတဲ့ antibody စမ်းတာ serology test လို့ခေါ်တာပေါ့နော် serology test ဆိုတာက covid ရှိမရှိကိုမပြောနိုင်ဘူးကြည့်ရေး antibody ရှိတယ်ဆိုလို့ရှိရင်ဒီ antibody ရှိတာကအရင်ကဒီ covid ကိုရှိခဲ့တာလည်းဖြစ်နိုင်တယ်လက်ရှိမှာ covid ရှိနေတာလည်းဖြစ်နိုင်တယ်ပေါ့နော်
ဒီလိုစစ်ဆေးတာဟာ COVID-19 ရောဂါလက္ခဏာမပြတဲ့သူတွေကိုစမ်းသပ်ရမှာတိတ်ကိုအသုံးဝင်တယ်လို့အဖြစ်ထုတ်ဖို့မြန်လဲမြန်ပြီးလွယ်လဲလွယ်ကူတယ်လို့ပြောပါတယ်
။အများသောအဖြစ်ရောဂါလက္ခဏာမရှိတဲ့လူတွေအတွက်ကိုတော့အသုံးအယံဝင်တာပေါ့။ဘာလို့လဲဆိုရောဂါလက္ခဏာမရှိတဲ့လူတွေကိုရောဂါပိုရှိလားဟေးဆိုပြီးတော့လုံးဝ reagent တွေလိုမျိုးဟိုမှာနော် test လုပ်တဲ့ kit တွေအဲ့လိုမျိုးအယံရှားပါနေတဲ့အချိန်မှာ antibody ကိုမြန်မြန်လေးစစ်လိုက်တဲ့အချိန်မှာဟေး antibody ထွက်လာပြီဟေးဆိုရင်ယောဂါပိုးရှိမရှိတော့မသိဘူးဒါပေမဲ့သူ့မှာကိုခံအားရှိနေတယ်ဆိုတာတော့သိတယ် လွယ်လဲလွယ်တယ်ပေါ့နော်အန်တီဘော်ဒီကဒီတွေးထဲမှာပဲလှည့်နေတာဆိုတော့ဒီတွေးဖောက်ပြီးတော့ဖြစ်တာပေါ့နော်ဆိုရင်ဒီလက်ကြီးရင်ကြီးသလိုတို့တွေမှာချက်ချင်းပဲအပြေထွက်လာရင်မြန်တယ် nucleic acid RT-PCR ကိုသုံးပြီးတော့စစ်တဲ့နည်းထက်သာလို့ရှိရင်ဒီ serology test ကတော့လုံးဝမြန်တယ
်နောက်တနည်းကတော့ CAT scan လို့ခေါ်တဲ့ဓာတ်မှန်ရိုက်တဲ့နည်းဖြစ်ပါတယ်
ဒါမှန်ရိုက်တဲ့အပိုင်းကြတော့ clinical imaging အဲ့လိုမျိုးအပိုင်းဖြစ်သွားတယ်ပေါ့နော်ဒါ clinician တွေကနေတော့ပေါ့နော် technologist တို့ x-ray technologist တို့တို့တွေကနေပြီးတော့ရိုက်ကြတယ်ဆိုတော့ viral pneumonia ပေါ့နော်ဒီ covid ကြောင့်မလို့ဖြစ်ရဆိုရင်ဒီ chest x-ray မှာတယ် ct မှာတယ်တို့အဲလုံးဝတိတိတတပေါ့နော်လက္ခဏာကိုတို့ကြည့်ကြတာပေါ့နော်အဲ့မဲ့တစ်ခုရှိတာကြတော့လေ coronavirus ကလည်းပေါ့နော် coronavirus ရဲ့ family ထဲမှာပါတဲ့ virus ဖြစ်တဲ့အတွက်ကြောင့်မလို့တချို့ကြတော့လက္ခဏာတွေကတူနေမယ်ပေါ့နော် X-ray ပုံမှာအာဆိုရင်ဒီ virus ကြောင့်လည်းဖြစ်နိုင်တယ်ဟို virus ကြောင့်လည်းဖြစ်နိုင်တယ်အဲ့လိုပုံစံမျိုးဖြစ်နေဆိုတော့အတိအကျကြီးလုံးဝပြောလို့မရဘူးဒါပေမဲ့ဒီ X-ray ပုံကိုကြည့်ပြီးတော့ဟေးဒီဟာက viral pneumonia ဖြစ်နေပုံရတယ်ပို့ပြီးသိကြရအောင် microbiology lab တွေကိုနမူနာပို့ရအောင်ဆိုပြီးတော့အာဒီ RT-PCR နည်းကိုပဲသုံးပြီးတော့ပဲဖြစ်ဖြစ်အာများတော့အဖြစ်အဲ့လိုမျိုးလူနာတွေကို X-ray ရိုက်တဲ့အဆင့်ရောက်ပြီးဆိုပြီးတော့အဲ့လိုမျိုးဆိုလို့ရှိရင်တော့များတော့အဖြစ် RT-PCR virus ကို nucleic acid ကိုရှာတဲ့နည်းပို့ကြတာများတယ်ပေါ့ဒါကသူက confirmation လို့ခေါ်တာပေါ့နော်နားသိအောင်လာမယ်ချောင်းဆိုးတဲ့ပါညာ X-ray ရိုက်မယ်ပေါ်လာတယ်အာဒါဆိုလို့ရှိရင်ဒီချောင်းလို့ RT-PCR နည်းကိုသုံးမယ်ဆိုတော့တစ်ဆင့်ပြီးတစ်ဆင့်ပေါ့နော်သွားပြီးတော့ဟိုကအဖြေထုတ်တာပေါ့နော်
ဒေါက်တာချွန်းမြတ်သေးရဲ့ပြောကြားချက်လည်းပဲဒီသတင်းသက်သက်သိပ္ပံနဲ့လိုက်တင်တဲ့ကဏ္ဍကိုဒီမှာပဲနားလည်ပါမယ်ရှင်။နောက်တစ်ပတ်မှာကျန်းသူဆက်